Indo-Pacific ဒေသရင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာနေချိန်မှာအာဆီယံနိုင်ငံတွေနဲ့တသားတည်းရှိကြောင်းပြသမှုလို့မြင်ကြတဲ့ Washington DC က American ASEAN ထိပ်သီးအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာ American သမ္မတ Joe Biden က American ASEAN ဆက်ဆံရေးခေတ်သစ်ကိုရောက်လာပြီလို့ပြောကြလိုက်ပါတယ
် We're not only celebrating 45 years of partnership and friendship between ASEAN and the United States we're launching a new era
ဒါဟာအာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဖြစ်မှုနဲ့မိတ်ဆွေဖြစ်မှုနှစ်ပေါင်း45နှစ်ရှိလာတာအတွက်ကျွန်တော်တို့ရဲ့အောင်ပွဲခံအထိမ့်မှဖြစ်အောင်လည်းမကပါဘူးအမေရိကန်အာဆီယံဆက်ဆံရေးခေတ်သစ်ထဲကိုရောက်လာတာလည်းဖြစ်ပါတယ်လို့ပြောပါတယ်ဒီပွဲမှာပဲအမေရိကန်ကအာဆီယံနဲ့ရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးချဲ့မဲ့အစီအစဉ်သစ်တွေကိုပါကြေညာခဲ့တာပါလက်ရှိမှာတရုတ်နဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာတောင်တရုတ်ပင်လယ်ပြင်ဒေသရင်းအငင်းပွားနေတဲ့နိုင်ငံတွေထဲမှာအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်နေတာပါရေချောင်းဆိုင်ရာစီမံစည်းကမ်းလိုက်နာရေးအတွက်အားဖြည့်ဆောင်ရွက်ဖို့နဲ့တရားဝင်ငါးဖက်မှုတိုက်ဖျက်ရေးအတွက်ပင်လယ်ပိုင်နဲ့ထိစပ်နေတဲ့အာဆီယံနိုင်ငံတွေစီတင်မောတွေပို့ပြီးတာအပါအဝင်ဒေသရင်းရေချောင်းစီမံကိန်းအသစ်တွေအတွက်သမ္မတဘိုင်ဒန်အစိုးရအဖွဲ့ကအမေရိကန်ဒေါ်လာတန်း60ချထားပေးမှာဖြစ်ကြောင်းပြောပါတယ်အရှိတောင်အာရှဒေသမှာခုတည်းပို့ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့အာဆီယံအဖွဲ့နဲ့လည်းပို့ပြီးအနီးကပ်ဆောင်ရွက်ဖို့လိုအပ်နေပြီလို့အမေရိကန်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်